အခုလိုရခိုင်ဒေသအရေးနိုင်ငံတကာကဝေဖန်ပြစ်တင်နေကြမှာပဲအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြည်လည်ထူထောင်ရေးအတွက်စီးပွားရေးလုပ်ငန်းရှင်တွေစုပေါင်းပြီးလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းလိုက်ပါတယ်ဖွဲ့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေစတင်လှုပ်ဆောင်မှုပြင်ဆင်နေပါတယ်လုံခြုံရေးအာမခံရရရင်တော့လုပ်ငန်းတွေကိုစတင်တော့မယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတော့နေခါကပေးပို့ထားပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်ရဲ့လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်စီးပွားရေးလုပ်ငန်းရှင်တွေဘက်ကပါပါဝင်ပေးဖို့နိုင်ငံတော်တိုင်ပင်ခံကတောင်းဆိုထားတာမှာစီးပွားရေးလုပ်ငန်းရှင်တွေဘက်ကအခုလိုပါဝင်နိုင်ဖို့အတွက်လှုံ့ဆော်လာခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်ထောက်ကူဖြစ်ဖို့ရည်ရွယ်ပြီးစီးပွားရေးလုပ်ငန်းရှင်တွေစုပေါင်းကတက်ဆိုင်ရာကျွမ်းကျင်မှုအခန်းကဏ္ဍအလိုက်လုပ်ငန်းအဖွဲ့၉ဘွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံကုန်တယ်ဆက်မှုအသင်းချုပ်ရဲ့အတွင်းရေးမှူးဦးအောင်ကြည်စိုးကပြောပါတ
ယ် UEHRD အနေနဲ့တော့သူတို့ကလက်ရှိကဟိုဝက်ကလာတဲ့ပြန်လာတဲ့ဟို reception ပေါ့သူတို့လက်ခံလို့ပေါ့ဒီ resettlement လုပ်ဖို့ပေါ့နော်အဲ့တော့ဒီအဲ့ဒီ area ကိုပဲကျွန်တော်တော့ဒီမှာ focus လုပ်ထားတယ်လို့ကြည့်ရပါတယ်ခင်ဗျအဲခုတရားတော့ညီနိုင်မှုကြောင့်ဥတောင်ပြီးတော့ဟိုပုံပေါ်ကစတာရဲ့ဟိုပေါ့နော်ပါဝင်မှုနဲ့အဲ့လိုမျိုးတောင်းနေတဲ့တွေ့ပါပဲသူတို့ government မပါတော့မဟုတ်ပါဘူ
းဖွဲ့စည်းလိုက်တဲ့အဖွဲ့တွေကအခြေခံအဆောက်အုံတည်ဆောက်ရေးဖွဲ့စိုက်ပျိုးမွေးမြူရေးဖွဲ့စီဝါရေးဆောင်ဖွံ့ဖြိုးတိုးတက်ရေးအဖွဲ့၊ပြန်ကြားရေးအဖွဲ့၊အလုပ်ကံဖန်တီးရေးအဖွဲ့၊ကျန်းမာရေးစောင့်ရှောက်မှုအဖွဲ့၊အသေးစားငွေကြေးထောက်ပံ့ရေးအဖွဲ့၊ဗန်နာငွေစုဆောင်ရေးအဖွဲ့နဲ့ခီးတွားလုပ်ငန်းအဖွဲ့စတာတွေဖြစ်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အဖွဲ့ဟာလာမယ့်အောက်တိုဘာလကုန်မှာအတီးတီရခိုင်ပြည်နယ်ဘက်ကိုသွားကစစ်တမ်းတွေကောက်ယူသွားဖို့ရှိတယ်လို့လည်းဦးအောင်ကြည်စိုးကပြောပါတယ်။
ကျွန်တော်တို့လက်ရှိပေါ်လေးလမ်းထောက်မယ်ဆောက်ဆောက်တာရှိမယ်။ဒီကနေ့မှလည်းကျွန်တော်တို့အဲ့လိုပဲဆောက်ပြီးနဲ့မြို့ကြီးရတော့တက်တာကျွန်တော်ဟိုဒေတာကိုတွားပြီးတော့ဟိုဆက်သူစိတ်ကမြို့ကြီးဒေတာကိုသူတို့ဒီတက်ဖို့တွေတွားကြပါမယ်။တက်တာပြီးတော့ကျွန်တော်အဲ့ပေါ်မှာဒီကဘယ်လိုဆက်လုပ်ပြီးစီစဉ်လို့ဆွဲတော့မယ်လို့သိရပါတယ်။ခုလိုဟုတ်ကောပဲကျွန်တော်တို့ညီမတို့ဆက်သူချင်းအုပ်စုပြီးတော့ကျွန်တော်တို့ရိတ်သိမ်းတာလေးလာဒီဝါရီလည်းလုပ်နေပါပြီ။ဒါတော့ဒီကိန်းတဲ့အပိုင်းပေါ့နော်။ပြီးတော့မွေးမြူတဲ့အလဲမွေးမြူလို့ရနိုင်တဲ့အပိုင်းတွေကျွန်တော်တို့ဒါအတိအကျပဲကျွန်တော်တို့ပေါ့လေဆက်ပြီးဆင်းပြီးတော့ဆက်ဆောင်ရပါဖို့အဲ့လိုမျိုးလို့ကျွန်တော်သိရပါတယ်ခင်ဗျာ
။ဒါနဲ့လည်းလက်ရှိမှာဖွံ့ဖြိုးရေးပိုင်းလုဆောင်မဲ့နေမြေတွေကနေမြေလုံခြုံရေးပိုင်းအားနည်းတာတွေရှိနေသေးပါ။ဒီချက်တွေကတော့ဖွံ့ဖြိုးရေးလုဆောင်မဲ့လုပ်ငန်းရှင်တွေအတွက်မိကုန်းထုတ်စရာတွေရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဦးအောင်ကြည်ဆိုကတော့အစိုးရနဲ့ဆက်လက်ဆွေးနွေးသွားဖို့ရှိနေပြီးလုံခြုံရေးပိုင်းအာမခံချက်ရရင်လုပ်ငန်းလိုင်းကိုစတင်လို့ရနိုင်တယ်လို့သူကအခုလိုပြောပြပါသေးတယ်
။ဒါတော့ပေါ့လေအဲ့ဒီကမှဖြစ်ပေါ်နေတဲ့အခြေအနေတိုင်းဒါတွေကတော့ဟိုရှိနေမှာပဲပေါ့လေ။ဒါကိုလည်းကျွန်တော်တို့ကတော့ညီနိုင်မှုချုပ်ကပေါက်တဲ့ညီနိုင်ပြီးတော့ဆောင်ရွက်တော့တယ်လို့ဒီနေ့သိရပါတယ်ဗျ
။ပြီးခဲ့တဲ့ရက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့လို့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုစုစုပေါင်းငွေကျပ်သိန်းပေါင်း 300,000 ကျော်လှူဒန်းထားပါရှင်။